ဇွန်လ25ရက်နေ့ကစတင်ခဲ့တဲ့2029စစ်စင်ရေးဒုတိယအဆင့်တိုက်ပွဲတွေဟာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲနောင်ချိုမိုးမိတ်နဲ့မန္တလေးတိုင်းကမိုးကုတ်မြို့နယ်စတဲ့မြို့နယ်လေးခုမှာဆက်လက်ဖြစ်ပွားနေပါတယ်။အလားတူစစ်ကောင်စီတပ်နဲ့ MNDA ကိုကန့်တက်အကြားတိုက်ပွဲတွေပြန်စတင်နေပြီးဇွန်လ29ရက်နေ့ကဆိုရင်လာရှိုးသိန်းနီလန်းက12မိုင်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတောင်အမျိုးသားလူမျိုးရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါရစ
ေ။ဒီကနေ့ကျွန်မစီမှာတက်လာတဲ့တိုက်ပွဲသတင်းအရဆိုရင်ဒီကြောင်မဲဘက်မှာကတိုက်ပွဲဖြစ်တယ်။နောင်ချိုမြို့ပင်မုတ်ကုံမိတ်တိဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ကြောင်မဲမှာတော့ဒီစစ်ကောင်စီရဲ့ခမာယာငါတုံညာတင်နဲ့ငါတုံညာနှစ်မှာတိုက်ပွဲတွေပြင်းထန်နေပါတယ်။နောင်ချိုဘက်မှာတော့လက်ရှိဒီစကားစားရဲ့6တုံး6တခါမှတိုက်ပွဲပြင်းထန်နေပါတယ်။မုတ်ကုတ်မှာဆိုရင်မနေ့ကဒီရွှေတရားဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေတယ်။ငားစီတီဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။မုံမိတ်ဘက်မှာဆိုရင်မနေ့ကတော့ဒီငောင်နီဘက်မှာတော့တိုက်ပွဲပြင်းထန်နေပါတယ်
။2029စစ်စင်ရေးဒုတိယအဆင့်ရဲ့တိုက်ပွဲ6ရက်တာကာလအတွင်းစစ်ကောင်စီတပ်စခန်း30ကျော်ကိုသိမ်းယူနိုင်ခဲ့ကြောင်းလည်းသူကအခုလိုပြောပါရယ်။
လက်ရှိဒီ6ရက်တာတိုက်ပွဲအတွင်းမှာဆိုရင်ဒီစစ်ကောင်စီရဲ့တပ်စခန်း32ခုပေါ့နော်ကျမတို့တိမ်ပိုင်နိုင်ခဲ့တယ်
။ဇွန်လ30ရက်နေ့ညကကြောင်မဲမြို့ One Love Hotel အနီးကိုစစ်ကောင်စီဘက်ကတိုက်လေယာဉ် Jet Fighter နဲ့ပေါင်900ဘုံချခဲ့တာကြောင့်အရဲသားလူနေအိမ်20ခန့်ပျက်စီးပြီးအရဲသား3ဦးထိခိုက်ခဲ့ကြောင်းလွေရည်ဦးကပြောပါရယ်။ကြောင်မဲမြို့ကန်တူဦးကတော့မင်းညကစစ်ကောင်စီရဲ့လေကြောင်းကဘုံကျဲတဲ့အခြေအနေကိုအခုလိုပြောပါရယ်။
မင်းရလာဒီဝါလာဟိုတယ်ဘုန်းချသွားလေကျွန်တော်ရက်ွက်တယ်ပဲတလုံးနဲ့ပါအပြစ်ပြရတော့အဲဝါလာဟိုတယ်လည်းဆောက်ဦးတော့ပြုံမကြသွားလေအခုလုံးမှန်နေကွယ်ဗရိမောက်တွေကပြုံမိုးတွေပွင့်သွားလို့ပါပဲတော့ဝန်ကျေရတော့ဟိုကျွန်တော်ဒီအေယာမဟိုနာအေယာသူရှေ့ရအေယာတော့ပြားကျသွားတာပဲကျန်နေတဲ့တော့ကိုယ်ခေါင်းမိုးတွေပွင့်ပါလေပွင့်ပေါ့ပတ်ပတ်တဲ့အိမ်ကတော့ကုန်ပါတချို့နဲ့တော်တော်လှမ်းလိုက်အိမ်တွေတမအိုးမှန်နေပါတက်ကြတဲ့အိမ်ကတော့ကိုယ်မှန်နေကွယ်ကုန်တာလေဒါမဲ့လူရတာပေကြောင်းကြီးအဲ့မှာပုံကြတာ
တခြားကြောင်မဲဒေသခံတူကတော့ဘုံကြပြီးတဲ့နောက်ကြောင်မဲမြို့မှာအသွားလာမရှိသလောက်ဖြစ်သွားသလိုမြို့ကန်တော်တော်များများကလည်းမြို့ကိုဆွန့်ခွာတာတွေပိုများလာကြောင်းပြောပါရယ
်မနေ့ညတကောင်ကကျက်လီနဲ့ဘုံချတော့လူတွေကတစ်မျိုးလုံးလမ်းဖြတ်ပြီးတော့မှမြို့ထဲမှာလူကိုမရှိသလောက်ဖြစ်သွားပြီပိုပြီးတော့ထွက်ခွာကြတာပါအဲ့ပေါ်နေအဲ့မြို့မှာဘုံချက်ဖြစ်ပြီးတော့မှတိုက်ပွဲဖြစ်နေတော့အရက်ရှင်းနေတာပေးပတ်လေကြေးရော်လေးကိုလူတွေကထွက်ခွာတော့ကြပါဒီနေ့အချိန်တွေကနိုင်ဝတ်တနိုင်အဲ့လိုမျိုးလက်နေကြီးပြစ်တံတော့ကြားတယ်ခါတိုင်းရက်လို့ဆက်တိုက်ဆက်တိုက်မရှိတော့တာပေါ့တန်းနေ
ပြင်းဦးလွေမန္တလေးစားတဲ့မြေပြန့်နဲ့နီးတဲ့နောင်ချိုမိုးကုတ်မြို့ကဒေသခံတော်တော်များများဟာလည်းမြို့ကိုဆွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြသလိုတိုက်ပွဲကြောင့်လမ်းခီးမှာပိတ်မိနေသူတွေလည်းရှိပါတယ်ဇွန်လ29ရက်နေ့ကနောင်ချိုမြို့မိသက်ယုံအနီးဘုံကျဲတိုက်ခိုက်ခံရမှုကြောင့်လူနေအိမ်ရှင်းလုံးပျက်စီးခဲ့ကြောင်းနဲ့တိုက်ပွဲဖြစ်ပွားပြီး6ရက်အတွင်းလေကြောင်းကနေဘုံကျဲတာလက်နက်ကြီးထိမှန်တာတွေကြောင့်အရသာပြည်သူ22ဦးသေဆုံးခဲ့ရပြီးဒဏ်ရာရသူ30လောက်ရှိတဲ့အကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်ထိခိုက်သေးကြတာတွေနဲ့ပတ်သက်လို့နယ်မြေအခြေအနေအရ VOA ကတိကျအတည်ပြုလို့မရသေးသလို TNL နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေအတွင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းစစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။တကြောပြန်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတချို့ထိခိုက်သေးဆုံးမှုတွေရှိနေပြီးလုံခြုံရေးအရစိုးရိမ်စရာအန္တရာယ်ရှိနေတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးကဒီကနေ့ထုတ်ပြန်တဲ့လစဉ်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ